င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာမလေးရှားရောက် CDM ចောင်းစရာတဦးရဲ့ပေးစာကိုအရင်ဆုံးတင်ပြပါမယ်ကျွန်တော်ကတော့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့တဲ့ចောင်းစရာတစ်ယောက်ဖြစ်သလိုကျွန်တော်မျိုးမှာဆရာနာရှင်စန့်ကျင်ရေးတပိတ်ဦးဆောင်သူတဦးလည်းဖြစ်ပါတယ်ကျွန်တော်ရဲ့မျိုးရွာမှာမလုံခြုံတော့တာကြောင့်မလေးရှားကိုထွက်ပြေးတင်းရှောင်လာရတာပါကျွန်တော်လိုပဲအထောက်အထားမရှိဘဲနဲ့အဲ့ဒီမှာနေနေကြတဲ့ CDM ဆရာဆရာမတွေလည်းအများကြီးပါမလေးရှားမှာအဖမ်းအဆီးများတဲ့အတွက်အလုတ်သေးချာမလုံနိုင်ဘဲပြေးနေရတာတွေရှိပါတယ်ကုလသမဂ္ဂကထုတ်ပေးတဲ့ UN ကရရင်မလေးရှားမှာနေထိုင်ခွင့်ရမယ်လို့တချို့ကပြောကြပါတယ်ကျွန်တော်မလေးရှားမှာနေတာတစ်နှစ်ကျော်နေပါရှိနေပါပြီ UN ကရှောက်ထားပေမဲ့လည်းဘာမှမထူသေးပါဘူးတချို့ကတော့အဖမ်းခံရတာကိုဒီမလေးရှားငွေ Ringgit 12,000မြန်မာငွေနဲ့ဆိုရင်သိန်း90နီးပါးနဲ့ပြန်ရွေးပြီးတဲ့နောက်မှာ UN ကရသွားတာမျိုးလည်းရှိပါတယ်။ကျွန်တော်ကတော့မလေးရှားကိုရောက်ဖို့အတွက်သိန်း60ကုန်ခဲ့ပါတယ်။ဒီအတွက်အိမ်တွေပေါင်ခဲ့ရတဲ့အပြင်ကိုအကျွေးတွေလည်းဆက်ရအောင်ပါပါ။ဒီမှာအလုံးလုံးနေပေမဲ့လည်းစိတ်မလုံခြုံမှုတွေနဲ့ဖမ်းဆီးမှာကိုအမြဲနားဆွင့်ပြီးတော့နေနေရပါတယ်။မြန်မာပြည်မှာကလည်းကကြောက်စိတ်တွေနဲ့နေခဲ့ရတာအခုအထိလည်းနေနေရတော့ပါပဲ။တကယ်လို့များဖမ်းမိသွားခဲ့ရင်ဖြင့်ကျွန်တော်အခြေအနေနဲ့မြန်မာပြည်ကိုပြန်ပို့ခံရပါလိမ့်မယ်။ကျွန်တော်တို့ CDM တွေအနေနဲ့ရောက်ရနိုင်ငံမှာနေထိုင်ခွင့်လေးရရင်ပဲကျေနပ်ပါပြီ။ကျွန်တော်တို့တတိယနိုင်ငံကိုလည်းမသွားကြပါဘူး။မြန်မာပြည်ဒီမိုကရေစီပြန်ရရင်မြန်မာပြည်ကိုပြန်ဖို့ပဲမျှော်လင့်ပါရယ်။မြန်မာပြည်အတွက်လှုပ်ရှားတွေအများကြီးရှိနေပါသေးတယ်။ဒီအကြောင်းတွေကိုမလေးရှားအစိုးရနဲ့ UN အဖွဲ့အစည်းတွေကိုရော NUG ကိုပါသိစေချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုတစ်ခါတော့စက်ရုံမှာအလုပ်လုပ်တဲ့စကပြန်တဦးရဲ့ရင်ဖွင့်စာကိုတင်ပြပါအောင်မယ်။ကျွန်တော်ကတော့ရန်ကုန်လှိုက်သာယာမြို့နယ်ရွှေလင်းပန်းစက်မှုဆောင်ကအထက်ကျုပ်စက်ရုံတရုံမှာတရုတ်စကားပြန်လုပ်ပါရယ်။2022ခုနှစ်7လပိုင်းကစက်ရုံကိုရောက်တာ17လပိုင်းကစပြီးတော့ကျွန်တော်အခွန်ဆောင်ရပါရယ်။လစာ4သိန်းနဲ့အထက်ရတဲ့သူတွေကိုစက်ရုံကဝင်ငွေခွန်ဆောင်ခိုင်းတာပါ။ကျွန်တော်ဆိုရင်လစာ15သိန်းရတာပါ။အခွန်အတွက်ဆိုပြီးတော့တစ်လကို5000နီးပါးလစာတွေကအပြတ်ခံရပါရယ်။အခုလိုကုန်စည်နှုံးတွေတက်နေတဲ့အချိန်မှာလစာ4သိန်းလောက်ပဲရတဲ့အလုပ်သမားတွေဆိုရင်ဒီလိုမျိုးအခွန်ဆောင်ရလို့အခက်တွေ့နေကြရပါတယ်။စက်ရုံကိုမေးကြည့်တော့လဲစစ်ကောင်စီတပ်ကဖိအားပေးလို့မဖြစ်မနေအခွန်အတွက်ဖြတ်ရတာလို့ပြောပါတယ်။နိုင်ငံသားတယောက်အနေနဲ့ဝင်ငွေခွန်ဆောင်ရမယ်ဆိုတာကိုနားလဲပါတယ်။ဒါပေမဲ့တလားတလားအခွန်ပဲဆောင်ရပြီးတော့နိုင်ငံသားအခွင့်အရေးကြတော့တခုမှမရပါဘူး။စစ်အာဏာသိမ်းထားတဲ့အချိန်မှာအလုပ်သမားအခွင့်အရေးဆိုတာလဲဘာမှမရှိတော့တဲ့အနေအထားကိုရင်ဆိုင်နေရတာပါ။ကျွန်တော်အနေနဲ့လဲဒီလိုကြက်တဲနေတဲ့ကာလမှာတော့အခွန်မဆောင်ကျင်ပါဘူးခင်ဗျာဆိုပြီးတော့ရင်ဖွင့်ပြောပြလာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 232-235-4218 ကိုဆက်လုပ်နိုင်ပါတယ်
။အခုဆက်ပြီးတော့မုံရွာဘက်ကပေးစာကိုတင်ပြကြပါမယ်။ကျွန်တော်ကမုံရွာမြို့ချင်းတွင်းမြစ်အနောက်ဘက်ကတောင်သူတယောက်ပါ RFA ။ကျွန်တော်တို့ဘက်မှာကခရမ်းကျင်သီးနဲ့ပဲစင်းငုံကိုအဓိကစိုက်ကြပါဗါတယ်။တော်သီးကြားချေရသီးကိုင်းသီးဆိုပြီးတော့အမျိုးမျိုးခေါ်ကြတဲ့ဒီခရမ်းကျင်သီးအမျိုးအစားကိုချင်းတွင်းမြစ်အနောက်ဘက်ကရွာတွေဖြစ်တဲ့ဗန်ပွေးကန်စုစီလောင်စတဲ့ရွာတွေမှာအဓိကစိုက်ကြတာပါ။အခုလက်တလုံးမှာခရမ်းကျင်သီးဈေးကအရင်နှစ်တွေကလောက်မကောင်းတဲ့အပြင်တော်သီးလို့ခေါ်တဲ့ခရမ်းကျင်သီးဈေးတွေဆိုရင်အရန်ကျပါဗါတယ်။တပိတ်တာကိုငွေကျပ်300ကနေ400အထိကိုဈေးကျနေတာပါ။အခုလိုအချိန်မှာခရမ်းကျင်သီးက300ဈေးဆိုတော့ကျွန်တော်တို့ဒီစိုက်ကယ်စီဘိုးနဲ့ခရမ်းကျင်သီးကောက်ခါတွေနှုတ်လိုက်ရင်ဘာမှမကြံတော့ပါဘူးဒီလိုအခြေအနေတွေကြောင့်မုံရွာအထိခရမ်းကျင်သီးသွားရောက်ရတာအဆင်မပြေတော့ပါဘူးအစစအရာရာဈေးတက်နေတဲ့အခုလိုအချိန်မှာခရမ်းကျင်သီးဈေးလေးလည်းတပိတ်တာကို1000လောက်အထိဈေးပြန်တက်ချင်ပါသေးတယ်ဒီအကြောင်းလေးကိုအားလုံးသိရအောင်လို့ RFA ကနေတင်ပြလိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်အခုတခါရခိုင်ပြည်နယ်ကြောက်တော်မြို့ကပြီးပို့လာတဲ့စာကိုတင်ပြကြပါမယ်။ကြောက်တော်မှာကုန်စည်နှုံးတွေအစမတန်ဈေးကြီးနေတာကိုမထိန်ချုပ်ဘူးလားလို့ရခိုင်တပ်တော် AA ကိုမေးချင်ပါတယ်တဲ့။ကြောက်တော်မြို့မှာဓာတ်ဆီဈေး၊ရေနံဈေးတွေကလည်းခေါင်ခိုက်နေပါဗျ။စားတော့ကုန်တွေဖြစ်တဲ့စီစား၊ငပိကအစအကုန်ဈေးတက်တာပါ။ကုန်စားဈေးတပိတ်တာကိုသသိန်းခွဲပေးနေရပါဗျ။ပစ္စည်းမရှိတော့လို့ဈေးတက်တာမျိုးလည်းမဟုတ်ပါဘူး။ပစ္စည်းကအများကြီးရှိပါဗျ။ရခိုင်တပ်တော် AA အနေနဲ့ဒီလိုပြဿနာတွေကိုသိပြီးတော့ပြည်သူတွေအတွက်တင့်တင့်မြတ်တာတဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရင်းမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။